ဗဟိုအမေရိကတိုက်နိုင်ငံတွေဖြစ်တဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံသုံးခုအပေါ်အမေရိကန်အထောက်ပံ့ဖြတ်တောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ်။အမေရိကန်ပြည်ထောင်စုကိုဒီနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေရောက်လာတဲ့အပေါ်သမ္မတ Donald Trump ကထုတ်နဲ့ပြောဆိုပြီးနောက်တနေ့မှပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအခုလိုပြောဆိုလိုက်တာပါ။သမရရဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်နေပြီးဒီသုံးနိုင်ငံအတွက်2019နဲ့2018ဘန်နာယီနှစ်နိုင်ငံရေးချအထောက်ပံ့အစီအစဉ်တွေကိုအဆုံးသတ်နေတယ်လို့နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်။အချိန်ကာလအပိုင်းခြားနဲ့ပတ်သက်ပြီးရှင်းလင်းမှုရောအသေးစိတ်အချက်အလက်တွေကိုရောနိုင်ငံတိုင်းဝန်ကြီးဌာနဘက်ကပေးဖို့ညင်ပါတယ်လွတ်တော်နယ်လဲချီးတွေ့ဆောင်ရွက်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကပြောဆိုပြီးဒီငွေကြေးထောက်ပံ့မှုကိုအဆုံးသတ်ရေးအတွက်လွတ်တော်အမတ်တွေရဲ့အတည်ပြုချက်လိုအပ်မယ်ဆိုတာကိုအတိအမှတ်ပြုတဲ့သဘောပြောဆိုထားတာပါအထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကထိပ်တန်းဒီမိုကရက်နယူဂျာစီအထက်လွတ်တော်အမတ်ဘော့မနန်ဒက်စ်ကတော့သမ္မတထရန့်ရဲ့ညွှန်ကြားချက်ကိုမစင်မချင်းကြီးညာချက်အဖြစ်ပြောဆိုလိုက်ပြီးဒီကိစ္စကိုဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်တွေအတူတူပယ်ချကြဖို့လဲတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုရွှေ့ပြောင်းနေရောက်လာစေဖို့အတွက်နိုင်ငံတွေကရွှေ့ပြောင်းအခြေချသူလူအုပ်ကြီးတွေဖန်တီးနေကြတာလို့ပြီးခဲ့တဲ့တောက်ကြနေဖလော်ရီဒါခီးစဉ်အတွင်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။